မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီသွေးကွေးရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့ကာကွယ်တားဆီးနိုင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကူညီဆောင်ရွက်ပေးနေတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်က VOA ကိုပြောပါရယ်အသက်ကိုပါအနည်းပေးနိုင်တဲ့ဒီယောဂအတွက်စိုးရိမ်နေတာကိုနားလည်ပေမဲ့တစ်ချိန်တည်းမှာပဲလိုအပ်တာထက်ပိုပြီးတော့အစိုးရိမ်မလွန်ကြဖို့နဲ့ကူးစက်ပြန့်နှံ့မှုကိုကာကွယ်နိုင်အောင်လက်ကိုတန့်ရှင်းအောင်ထားရဟာအရေးကြီးပြီးတတ်နိုင်တဲ့မြတ်လက်ကိုတန့်စင်တဲ့ပိုးသက်စရေကိုသုံးပြီးကြဖို့လည်းတိုက်တွန်းလိုက်ပါတယ်။အဖြစ်အဆိုကတော့ WHO ရန်ကုန်ရုံးမှာမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကိုတွားရောက်တွေ့ဆုံမေးမြန်းခဲ့တဲ့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
ဇူလိုင်လ27ရက်ကနေ30ရက်နေ့အတွင်း H1N1 ရာသီတုပ်ကွေးရောဂါပိုးရှိကြောင်းအတည်ပြုနိုင်တဲ့လူနာက52ယောက်ရှိနေတယ်လို့ဒီအရေးအတွက်ဟာနိုင်စင်လို့အပြောင်းလဲရှိနိုင်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရာသီတုပ်ကွေးရောဂါ H1N1 virus ရောဂါပိုးတိုက်ဖျက်ရေးကို WHO ကတည်တည်ချာချာကူညီဆောင်ရွက်ပေးနေပါတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျိုးစ်ကပြောပါတယ်
From WHO, we have been supporting, as requested also, the Ministry of Health and Sports.
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါတိုက်ဖျက်ရေးအတွက်မြန်မာစိုးရတာဝန်ရှိသူတွေနဲ့နှိမ့်စင်လို့ပဲ WHO တိုင်ပင်ဆောင်ရွက်ပေးနေပါတယ်။ဒီရောဂါဖြစ်ပွားလာတဲ့နယ်ပတ်သက်ပြီးအကူအညီပေးဖို့မြန်မာစိုးရကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ပန်ကြားချက်ကိုပြီးခဲ့တဲ့တနင်္လာနေ့မှာလက်ခံရရှိခြင်းကစပြီးတော့စတင်ဆောင်ရွက်ခဲ့တာပါ။
WHO ကဒီယောဂထိန်းချုပ်ကာကွယ်ဆိုင်ရာဤပညာတွေကိုကူညီပံ့ပိုးပေးနေတယ်လို့ယောဂကာကွယ်ရေးအတွက်ဂျပန်မှာရှိတဲ့ဓာတ်ခွဲခန်းကိုမြန်မာနိုင်ငံမှာဖြစ်ပွားတဲ့ပိုးမျိုးစားနဲ့ပတ်သက်ပြီးလိလဆန်းစစ်ဖို့ပေးပို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ယောဂဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှုတွေကိုပါပူးတွဲပြီးဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒေါက်တာဂျိုးစ်အနေနဲ့တနင်္လာနေ့ကကျန်းမာရေးဆိုင်ရာပြည်ထောင်စုဝန်ကြီးဒေါက်တာဦးမြင့်ထွေဦးဆောင်တဲ့ရာသီတုပ်ကွေးရောဂါ H1N1 virus ပိုးဖြစ်ပွားနေတဲ့အခြေအနေပြည်သူတွေကြားကြိုတင်ကာကွယ်နိုင်ရင်းနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုပါတက်ရောက်ခဲ့ပြီးကျန်းမာရေးတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့တနင်္လာနေ့ညမှာလဲ WHO ရဲ့ဒေသရင်းဗဟိုဌာနချုပ်ဖြစ်တဲ့အိန္ဒိယနိုင်ငံနယူးဒီလီရုံးနဲ့ဂျနီဗာက WHO ဌာနချုပ်တို့နဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုပ်ကွေးရောဂါအတွက်ပြန်လည်တုံ့တက်မှုတွေလုပ်ဖို့ရှိတဲ့အပြင်မိဖက်အဖွဲ့တွေနဲ့လည်းဆက်သွယ်ပြီးလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလိုပဲတခြားအိန္ဒိယနိုင်ငံတွေမှာလည်းဒီရောဂါဖြစ်ပွားမှုဟာရာနဲ့ခြေရှိနေပြီးအိန္ဒိယတချို့ဒေသတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဒီနှစ်အစောပိုင်းကတည်းကတွေ့ရတာလို့ပြောပါတယ်။ဒီနိုင်ငံတွေမှာမြန်မာနိုင်ငံထက် H1N1 ရောဂါအခုဆက်ခံရသူပိုများနေတာတွေ့ရပြီးထိုင်းနိုင်ငံမှာပါရှိနေတာကို WHO ကတွေ့ကြရတယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံကလက်ရှိအခြေအနေဟာသတိပေးရတဲ့အဆင့်ထိမရောက်သေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့ဒါကိုပေါ့ပေါ့သဘောထားလို့မရပဲဖြစ်ပေါ်တဲ့အခြေအနေနဲ့ဘယ်ပုံစံကိုဥတည်နေလဲဆိုတာတွေကိုမပြတ်ဆောင့်ကြည့်ဖို့ရည်ကြည်တာမှု WHO ကကူညီဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒီယောဂါအတွက်လက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတတ်တာမှုမကြခင်မှာပဲယောဂါဖြစ်ပေါ်သူဥည်ရီပိုးပြီးတိုးလာနိုင်ခြင်းရှိနေတယ်လို့ WHO ကကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုသတိပေးထားကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီယောဂါဟာထိမနိုင်သိမ့်မြတ်အနေထားကိုရောက်လာနိုင်ခြင်းမရှိကြောင်းနဲ့ဒီယောဂါအတွက်စနစ်တကျကာကွယ်တားဆီးမှုတွေလုပ်နိုင်တာမို့မြန်မာနိုင်ငံသားတွေအနေနဲ့ဒီယောဂါအတွက်သိပြီးအစိုးရမလွန်စေခြင်းဘူးလို့လည်း WHO အဖွဲ့ရဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်ကပြောပါတယ
်။ I think it's very important to mention that influenza is yes a potentially
တုတ်ကွေးယောဂါဟာအသက်ပါအနေရှိလာနိုင်ရမှုတိတ်အလေးနဲ့ထားရတဲ့ယောဂါတစ်မျိုးဖြစ်လာနိုင်တာကြောင့်လူတွေသိစိုးရင်ကြမယ်ဆိုတာကိုနားလည်ပါတယ်လို့အသေးချာပြောပြရစီဒါပေမဲ့လူရာထက်ပိုပြီးတော့မစိုးရင်ကြဖို့တော့ပြောချင်ပါတယ
်လူသားတိုင်းဟာ virus ပိုးတစ်မျိုးမဟုတ်တစ်မျိုးရဲ့အန္တရာယ်ကိုအချိန်နဲ့အမျှကြုံကြရတာဖြစ်ပြီးတယောက်နဲ့တယောက်ယောဂါပိုးခုခံကာကွယ်ရမှာတော့ကြွားချတတ်ကြပါမယ်အရိကကဒဂိုးရေကာကွယ်မှုလုပ်နိုင်တဲ့အနေထားပေါ်မူတည်ပြီးကူးစက်မှုခံရတဲ့အခြေအနေကြွားချတယ်လို့ပြောပါတယ်ကလေးတငယ်တက်ကြီးရွယ်ဦးတွေနဲ့ကိုယ်ဝန်ဆောင်မိခင်တွေအတွက်ကာကွယ်ဆေးထိုးတာဟာတင့်တော်ပေမဲ့တာမန်ကျန်းမာရေးကောင်းတဲ့လူငယ်လူလတ်တွေအနေနဲ့အခြေခံကျန်းမာရေးဆိုင်ရာကာကွယ်ဆောင်ရှောက်မှုတွေကိုနားလည်ရင်ကူးစက်မှုနည်းပါစေတယ်လို့ပြောပါတယ်
။ The best prevention in public health is to wash your hands frequently with soap and water.
လူတို့ကျန်းမာရေးအတွက်အကောင်းဆုံးကာကွယ်ရေးကတော့လက်ကိုဆက်ပြာနဲ့သေးသေးချာချာခဏခဏဆေးပေးဖို့ပါ။တကယ်လို့ဆက်ပြာနဲ့ရေဆေးဖို့လွယ်လွယ်ကူကူမရနိုင်ဘူးဆိုရင်တောင်လက်ကိုပိုးသက်စေရင်လိမ့်ပေးဖို့ပါ။အထူးသဖြင့်အစားအသောက်ကိုမကင်ခင်မှာလက်ကိုဆင်ကြအ ောင်လုပ်ပေးဖို့ပါ နှာခေါင်းနဲ့ပါးစပ်တွေကိုပိတ်စည်းတာတွေကတော့လူနာနဲ့ထိတွေ့သူတွေသူနာပြုတွေအတွက်ပိုကောင်းပါတယ
်ဒါအပြင်ကူးစက်မှုဟာ H1N1 လို့လူချင်းချင်းကြားဖြစ်စေ H5N1 လို့ချက်ခင်တဲ့တခြားတိရစ္ဆာန်တွေကနေတဆင့်ဖြစ်စေကူးနိုင်တာမို့ဒါတွေကိုသတိထားဖို့လူဝါကြောင်းလည်းပြောကြခဲ့ပါတယ်